မန္တလေးတိုင်းဘက်မှာလည်းဒီရက်ပိုင်းကြေးရွာတချို့မီးရှို့ခံရတဲ့အခြေအနေကိုတစ်ဆက်တည်းတင်ပြပါမယ်။မန္တလေးတိုင်းမန္တလေးမြို့နယ်အနောက်ဘက်ချမ်းမှာရှိတဲ့ကြေးရွာတွေကဒေသခံတွေရဲ့နေအိမ်တွေကိုစစ်ကောင်စီကနေ့စဉ်ဆိုဆိုမီးရှို့ဖျက်ဆီးနေတယ်လို့အခြေအနေကိုစောင့်ကြည့်နေသူတွေကပြောပါရယ်။ထိတွေ့တိုက်ပွဲမရှိဘဲနဲ့လက်နက်ကြီးနဲ့ပစ်ခတ်တာကြောင့်လည်းဒေသခံတချို့သိမ်းဆုံးခဲ့တာရှိပါရယ်။မန္တလေးနောက်ဘက်ချမ်းကအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုတော့နန်းလောင်ကပြောပြပါမယ်ရှင်။
မဒရာမြို့နယ်အနောက်ဘက်ချမ်းကခြေရွာတွေမှာစစ်ကောင်စီဘက်ကနေ့စဉ်ရက်ဆက်ဒေသခံနေအိမ်မီးရှို့တာတွေလုပ်နေတယ်လို့ခြေရွာအခြေအနေစောင့်ကြည့်သူတွေကပြောပါတယ်
။တိုက်ရဲစစ်စစ်မှုအရှိန်ကိုကျွန်တော်တို့ရှိနေတာမီးရှို့တာကျွန်တော်မြင်နေရတာ။သူကမဒရာနောက်ချမ်းမှာကအထိုင်လုပ်ပြီးတော့မှပတ်ရှို့တာပဲ။အဲ့တော့ကပြည်သူတွေမရှိတော့ဘူး။ပြည်သူတွေမရှိတဲ့ခါကျတော့အဲ့ရွာတွေကိုသူတို့ဝင်နေတယ်။သူကမနက်မိုးနေ့ကျွန်တော်ခဏချက်ဆိုရင်ပုံမရှိတဲ့အခုဒီရပိုင်းတော့အချိန်တော့ပုံမရှိတဲ့ဒီမီးရှို့တာတော့ဥဒေဘတ်ဒေးအမေကြကရူးစေးဘတ်မင်းကြကျွန်တော်တို့ဒီစင်ကုန်းအပပက်လက်ပူဝါဘောနော်အကောင်ပတ်ရှူလာကြ
။မရယာမြို့နယ်နောက်ဘက်ချမ်းကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်နဲ့ဒေသခံကကွယ်ရေးပူးပေါင်းတပ်တွေကြောင့်ဒီခေတ်ရဲ့မြို့မှာ၁၉ရက်နေ့ကတည်းကတိုက်ပွဲပြင်းထန်ပြီးအပြန်အလှန်ပစ်ခတ်တာတွေရှိခဲ့ပါတယ်။တောင်လည်ရေးအဖွဲ့တွေလက်လုခဲ့ရတဲ့မရယာမြို့နယ်နောက်ဘက်ချမ်းကျေးရွာတွေထဲမှာရွာသစ်ဝန်းစုနဲ့ချိန်မင်းသောကျေးရွာတွေကိုပြန်လည်ပြီးတော့သိမ်းပိုက်ရရှိထားတယ်လို့ပြည်သူ့ကကွယ်ရေးတပ်မတော်မန္တလေးကဒီဇင်ဘာ၉ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။မရယာနောက်ဖက်ချမ်းကမွေထိန်ပင်ရှင်ကုန်းပိုးဝမြောက်ရွာနဲ့မွေတစ်တော်ယုံအပါဝင်ဥဒိန်နဲ့မွေပသိမ်အဲ့ဒီရွာတွေမှာတိတ္တခံနေအိမ်တွေမိရှုခံနေရတယ်လို့ဝက်လက်တဲ့အချက်လက်ဝင်ရတာဝန်ခံတူကပြောပါတယ်။ဒါအပြင်မရယာနောက်ချမ်းကတုံကုန်းရွာအနောက်ခဲရန်ကုန်းအုပ်ဆက်ကနေတနက်ကြီးနဲ့ပြစ်ခတ်လိုက်လို့ဒီဇင်ဘာလ7ရက်နေ့တုန်းကအမျိုးသားတူအမျိုးသမီးတူနဲ့ကလေးငယ်တူလက်နက်ကြီးအစထိမှန်ပြီးတော့တိုက်ဆုံခဲ့ရတယ်လို့ပြောပါတယ်။
အခုနေတာလည်းဒီအမှသူတို့နေရာဒီရမရှိဘူးကသူကျွန်တော်တို့ဒီဘောဝန်းနမှာကြာရယ်ဆိုရရယ်လည်းမျိုးလက်လာကြီးကြကြသူအမှအထိုင်တနေရာကောင်းချတာကကျွန်တော်တို့ဒီပခုံးတန်းပခုံးနဲ့ထားပြီးဆွဲထန်းထန်းရွှေရရကြတယ်သူကအချိန်မီလာမယူတော့ထိုင်ပြလို့ရတယ်နော်အဲ့တော့မှသူအကောဝေးထောက်ပြီးပြတာဗျသူချင်းနေပြနေရတော့မှဗျအပမှာဘယ်သူမှမဝင်နိုင်ဘူးဗျအပတည်းရ
တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းချောင်နေရတဲ့ဒေသခံတွေဟာသူရဲ့နေအိမ်တွေမိရှို့ဖျက်ဆီးခံရလို့နေရစီမပြန်နိုင်သေးပါဘူးစစ်ပေးဒုက္ခတွေအတွက်အကူအညီတွေလိုအပ်နေတယ်လို့ဆက်ပြောပါတယ်
။ဗရီယာကကျွန်တော်တို့ခုဒီလူတွေကမဝင်ရတယ်ကျွန်တော်တို့လာကြော်ပါရေနော်လာကြော်ပါခါကျတော့ဒီလူတွေအတွက်ဒီဆမ်းရိတ်ခါဒီခေါင်းအထိဖြစ်လာကြအနှွေးတွေဝင်စားရလို့အတားရှိပါတော့။ကြံခဲ့တဲ့ DC တွေကိုလည်းဆက်ကားဆက်ကားကျွန်တော်တို့နွားရည်ဆိုရင်ကျွန်တော်နွားရည်ဆိုရင်တော်တော်လေးရအောင်ရှိနေပါအဲနောက်ထပ်မှကျွန်တော်မရေနောက်ထပ်တစ်ချက်လုံးပေါ့ဆိုရင်အဲနွားရည်ကလုံးကိုမရေမျိုးပေါ်ကိုဆက်ကားဆက်တယ်ဝါတယ်ပေါ့နော်။ဒါပြီးတော့ကျွန်တော်တို့အဲနောက်ထပ်မှရှိတဲ့ကျွန်တော်တို့တောင်ပူတုံးလေယာဉ်ပစ္စည်းတွေပါလေကျွန်တော်တယ်ဝါတယ်။အဲမှကျွန်တော်တို့တယ်မရဲလဲပါလေဆိုရင်ရွာပြင်ထုတ်ပြီးတော့မှမီးရှို့ရယ်အိမ်ကြီးသုံးဆောင်ပြီးဘောကပစ္စည်းကိုဖြုတ်ယူလိုက်တာဟိုကျွန်တော်တို့ဆောက်လက်စားအိမ်ဒီမှာကျွန်တော်အိမ်ကတကယ်ရွက်ဒီလိုတကားပေါင်းလို့တော့အဲ့လိုမျိုးဟာအကုန်လုံးကိုကျွန်တော်ဖြုတ်ယူရရှိတယ်ပေါ့ကျွန်တော်တို့တော်တော်များများပါပဲအကုန်လုံးကတော့ဘာလို့ဘာမှမရှိတော့ပဲကျန်ပါသူတို့ကျွန်တော်တို့မြေကြီးရဲ့ကျန်နေရောပါပဲအကုန်လုံးကပုံတော့ကွာတယ
်မတရားတပိတ်ကျင်းတဲ့နောင်ချုံမြို့နယ်မှာပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးနဲ့စစ်ကောင်စီကြားတိုက်ပွဲတွေနေ့စဉ်ဖြစ်ပွားနေတယ်လို့MDY PDF ကထုတ်ပြန်ထားပါတယ်။တပ်ပွဲအခြေအနေတွေနဲ့ပတ်သက်လို့ VOA အနေနဲ့ဆက်လက်ပြီးတော့စုံစမ်းမေးမြန်းနေပါတယ်။ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးကမတရားစင်ကူနဲ့တပိတ်ချင်းလမ်းမိုင်းကိုစီးရဲအခြေအနေကြောင့်ယာယီတွာလာခွင့်ကသက်ထားတယ်လို့နိုဝင်ဘာ26ရက်နေ့ကထုတ်ပြန်ထားပါတယ်။